ဒီဇင်ဘာ17ရက်နေ့ညကစိတ်တရကြေးရွာအုပ်ချုပ်ရေးမှုဦးညံသိန်းရဲ့နေအိမ်မှာဒေသခံတချို့ရှိနေခြင်းမင်းများမျိုးအခြေဆိုင်အမှတ်380တည်ရင်းကတပ်မတော်သားတရားကျော်ဟာရွာထဲကိုဝင်ရောက်လာတာလို့ဒေသခံတွေကပြောပါတယ်ဦးညံသိန်းကိုတနက်တင်နဲ့ရိုက်ခါပစ်တက်ခဲ့ပြီးတော့နေအပေါ်မှာရှိနေတဲ့ဒေါ်ဖြူဖြူဝင်းဟာလည်းတနက်နဲ့ပြစ်ခတ်ခံရလို့သိဆုံးခဲ့တယ်လို့ပြောကြပါတယ်အဲဒီနောက်ကြံနေတဲ့ရွာသားတချို့ကိုတပ်မတော်ကဖမ်းခေါ်သွားတာလို့သိရပါတယ်ဖမ်းခေါ်သွားတဲ့ရွာသားအကြီးအတွက်ဟာတပ်မတော်ဘက်က10ဦးလို့ပြောပေမဲ့ဒေသခံတွေကတော့10ဦးလို့ပြောကြပါတယ်တမရော်ကဖန်းစီခေါ်ဆောင်သွားတဲ့အထက်ကတယောက်သေးဆုံးခဲ့ပြီးခုနှစ်ဦးကိုမင်းပြားရဲစခန်းမှာအမှုဖွင့်ထားတယ်လို့သိရပါဗျ။သူတို့ဟာအေးအေးအမာခံတွေလို့စစ်စေးပေါ်ပေါက်တဲ့အတွက်အမှုဖွင့်ထားတာလို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရသူဘူမှုချုပ်ဇော်မင်းထွန်းကပြောပါဗျ။အ
ဲ့အမျိုးသားခုနှစ်ဦးကိုသူတို့ကနာမစစ်စေးပါတယ်။ကနာမစစ်စေးတဲ့အခါမှာတော့အေးတပ်ဖွဲ့ဝင်နေတဲ့အမာခံတွေဖြစ်ကြောင်းသူတို့သိရှိရတဲ့အတွက်သူတို့ကိုတော့မင်းပြားရဲစခန်းမှာအပြောင်းအလဲနဲ့အမှုဖွင့်ဆောင်ရွက်နိုင်ရေးသူတို့အနန္တ
တည်ဆုံးသွားတဲ့ရွာသားတယောက်ရဲ့ရုပ်အလောင်းကိုမနေ့ကတလူချောင်းအနီးမှာတွေ့ရှိခဲ့တာပါရွာသားတွေကိုဖမ်းဆီးခေါ်ဆောင်သွားချိန်မှာအေးအေးနဲ့တိုက်ပွဲဖြစ်လို့တဦးတည်ဆုံးသွားတာလို့ဘုံမူကြီးဝင်းစော်ဦးကပြောပါတယ
်ကျွန်တော်တို့ကမတင်ကားတို့ဓာတာဖမ်းပြီးတော့မှလာတာလေလာတဲ့အချိန်မှာသူကသူ့ဘာကိုအဲ့မှာတိုက်ပွဲပါညာဖြစ်နေတယ်သူကမှန်တာအရာတော့
ဖမ်းဆီးခေါ်ဆောင်ခံရစဉ်ထွက်ပြေးလွတ်မြောက်လာတဲ့ဒေသခံတဦးကသူကြုံတွေ့ရတဲ့အခြေအနေကိုအခုလိုပြောပါတယ
်အဲ့ဒီဒီမှာကျွန်တော်ချိုးတော့ပြီးခေါ်တော့တောက်ဆိုင်စီခေါ်တော့တာပေါ့အဲ့ဒီဒီမှာကျွန်တော်မလာနေတဲ့သူတွေကိုပေါ်နေတဲ့ကျွန်တော်ကတော့ပြည်တယ်ဆိုပြီးကျွန်တော်တို့ချင်းကြီးတို့အဲ့ဒီကိုခေါ်တော့တယ်မဆောက်တော့စိတ်ကြီးတိကျဖြစ်တဲ့နေရာသူတို့ကအကုန်လုံးကြိုးတော့ပြီးယူတော့တယ်ရှိုက်ထားတဲ့ကြိုးကျွန်တော်ကကန်ကောက်လို့ပဲပြောရမလားဒီပြီးတော့ပြစ်လာတာအဲ့ဒီတဲ့ပါကြီးကအเจ้าမအောင်ရှုံးမကဂျန်ရနဲ့ပါတော့တယ်မဆောက်အเจ้าမအောင်ရှုံးမကပြို့တယ်သူတို့တွေကဘာချင်လို့မသွားနိုင်တော့ဘူးလို့အเจ้าမအောင်ရှုံးမကပြို့တယ်မသွားနိုင်ဘူးဆိုတော့လည်းကျွန်တော်တို့မှာပဲကျွန်တော်နာကဒါနဲ့လေဘဲကိုဒါနဲ့လေးပြီးစိုက်ကြတယ်မှာကျွန်တော်လေးမကြည့်ဘူးရုံးကန်တွေပဲချားတယ်ပြစ်တဲ့ကောအကုန်ပြစ်တယ်ဆိုပြီးကျွန်တော်တို့ရှင်းထားတယ်မှာ
တည်ဆုံးသူရဲ့ရုပ်လောင်းကိုမနေ့ကရှာဖွေတွေ့ရှိခဲ့ပြီးဒီနေ့မှတည်ယူတကြိုခွင့်ရခဲ့တာလို့မိသားစုဝင်ဦးသိန်းကျော်ဝင်းကပြောပါတယ်
။အာကျွန်တော်အဲ့ဒီအလောင်းတည်ပြီးတော့ဒီမှာမင်းသားညွန့်လေးစိတ်ယုံကြည်နေတာပါလေ။မင်းသားညွန့်လေးစိတ်ယုံကြည်နေပြီးတော့အဲ့ဒီဆရာဝန်တွေရဲ့ဒီမှာတန်းလေးရေးဆေးရေးရတယ်လို့ဆေးဆေးမှတ်တမ်းပြီးတော့ကျွန်တော်အဲ့ဒီမှာမင်းသားညွန့်လေးမင်းမတန်းဆိုင်ပါပဲဆိုတော့ကျွန်တော်စက်ကြီးကတော့ရေးမှာတော့အမှုဖွင့်ကြတာပေါ့။ရေးမှာတော့အမှုဖွင့်ရတာကြားရပါလေ။
အဲ့ဒီညကနေရာမှာတင်ပွဲချင်းပြီးတည်ဆုံးခဲ့တဲ့ရွာအုပ်ချုပ်ရေးမှူးဦးညံသိန်းနဲ့ဒေါ်ဖြူဖြူဝင်းတို့ရဲ့မိသားစုဝင်တွေကတမတော်ကပြစ်ခတ်လို့တည်ဆုံးသွားတဲ့ကိစ္စကိုစုံစမ်းစစ်ဆေးပေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ထံကိုဒီဇင်ဘာ12ရက်နေ့ကတိုင်ကြားထားပါတယ်။တမတော်ကဘာကြောင့်ပြစ်တက်ရလဲဆိုတာကိုသိချင်လို့တိုင်ကြားတာလို့တည်ဆုံးသူဦးညံထွန်းရဲ့ညီဖြစ်သူက RFA ကိုပြောပါတယ
်။အမှန်တရားကိုသိချင်လို့ဒါနဲ့တည်သွားတဲ့လူကတော့ဘာမှမပြောနိုင်ဘူးလေ။ဒီလိုအပြစ်ရှိတယ်ဆိုရင်လည်းအဲ့လိုမျိုးရစစံကြောက်တဲ့အလုံးမျိုးတွေကိုတော့မလုပ်ကြည့်ရင်တော့ပြည်ရှင်းရင်လည်းနိုင်ငံတော်မှာတမန်တော်တဲ့ကြားထားဥပဒေရှိတယ်မလားဥပဒေနဲ့အညီနဲ့ဆွေးနွေးလို့ရတာပဲဒါကြောင့်ဒီလိုမျိုးလာလို့လောက်တာလဲအဲ့ဒါတွေတော့အထူးကြသိနေတာလဲသိနေတာကတော့အော်အဖေကမိန်းကလေးတရားအော်တာကိုဘာလို့ပြန်ပြီးပြစ်တာလဲ
လူအခွင့်အရေးကော်မရှင်ထံ RFA ကဒီနေ့ဆက်သွယ်ရမှာကော်မရှင်အဖွဲ့ဝင်ဦးဖုံးကျွယ်ကတော့ရုံးကိုတိုင်ကြားစာရောက်မရောက်ဆိုတာရုံးဖွင့်ရမှပြန်လည်စစ်စစ်ပေးမယ်လို့ပြောပါတယ်ဒီနေ့မှာပဲရခိုင်လူအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကလည်းရခိုင်ပြည်နယ်အတွင်းတပ်မတော်ကဆေးရဇဝဲမှုတွေကျူးလွန်နေတာလူအခွင့်အရေးချိုးဖောက်နေရတွေကိုရှုတ်ချကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်နှစ်ဖက်တိုက်ပွဲဖြစ်ပွားတာမျိုးမဟုတ်ဘဲအရက်သားတွေကိုအကြောင်းမဲ့ပြစ်သက်ဖမ်းဆီးနှိပ်စက်နေတာဥပဒေအမျိုးမျိုးတက်ပြီးတရားစွဲဆိုတာတွေကိုတပ်မတော်ကလုံဆောင်နေတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။အဲ့ဒီထုတ်ပြန်ချက်ပါဆွဆွဲချက်တွေနဲ့ပတ်သက်ပြီးဘုံမှုချုပ်ဇော်မင်းထွန်းတုံ့ပြန်တာက
ဒါနဲ့ပတ်သက်ပြီးသူတို့ကတော့ဒါလေးကတော့ထုတ်နေကြပါဗျာ။ဟိုလူခွင်းနဲ့ပတ်သက်ပြီးတပ်မတော်နေတဲ့ကလည်းသူတို့အာလေးထားပေါင်းရက်လေးရှိပါတယ်။ငန်းကြောင်းနေမှာဟိုလူခွင်းနဲ့ပတ်သက်ကြောင့်သင်ကြားပို့ချနေရပါတယ်လို့လေးထားပေါင်းရက်လေးရှိပါတယ်ဗျာ။နောက်တစ်ချက်ကတော့ဒီအနေနဲ့ပတ်သက်ပြီးစစ်တီတိုင်းတပ်ဖွဲ့တိုင်းကိုလည်းအခွင့်အရေးမြင့်တင်ပေးဆောင်ရွက်လည်းရှိပါတယ
်။ရတိတောင်ဘူတိတောင်ပုံနှွန်းကြောက်တော်မြောက်ဦးမင်းပြားမြေပုံပလောက်ဝစားရမြို့နယ်တွေမှာတက်မတော်ကကျူးလွန်နေတာလို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာတက်မတော်နဲ့ရခိုင်တက်တော်အေရိုးရဲ့တိုက်ပွဲတွေကြောင့်အရက်သားတေဆုံးသူ80ကျော်ရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ကျော်ရှိနေပြီလို့ရက်ဖက်အဖွဲ့အစည်းအဝေးအရသိရပါတယ်။ကျွန်မဝေယံမိုးမြင့်ပါ